ဇနီဘာမြို့မှာအောက်တိုဘာလ23ရက်နေ့ကျင်းပမယ်ရိုဟင်ဂျာအရေးအတွက်နိုင်ငံတကာရဲ့အကူအညီပေးရေးကတိပြုတဲ့အခမ်းအနားမတိုင်ခင်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူအပ်ချက်အရေးမြင့်တဲ့အခွင့်အလမ်းတွေကူညီဆောင်ရွက်ပေးကြဖို့ကမ္ဘာစန္ဒဤခအစီအစဉ် WFP ကတောင်းဆိုလိုက်ပါတယ်။တပေါင်းခွဲလောက်ရေးတွက်ရှိတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအောက်တိုဘာလ15ရက်နေ့ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာရှိတဲ့လေကွင်းတွေထဲမှာတောင်းတနေကြတယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်။အဲ့ဒီဒေတာကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေကို WFP ကဆန်နဲ့ခွန်အားဖြစ်စေတဲ့ဒီစကုမုံတွေအစားအစာတွေထောက်ပံ့ပေးထားတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေကိုအစားအစာတွေပို့ပေးတဲ့နေရာမှာအခက်အခဲရှိပြီး WFP ရဲ့တာဝန်ရှိသူတွေကအစားအစာတွေကိုစီရီနဲ့တည်ပို့နေကြပါတယ်။ဖေဖော်ဝါရီလကုန်အထိအကူအညီထောက်ပံ့မှုတွေပေးနိုင်ရေးအတွက် WFP အနေနဲ့ထပ်ဆောင်းငွေအမေရိကန်ဒေါ်လာ54တန်းလိုအပ်နေပါတယ်လို့အရေးပေါ်အခြေအနေဒီနေ့ဆောင်ရွက်ရေးတာဝန်ခံမိုက်ကယ်ဒန်ဖိုကပြောပါတယ်။ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာအစိုးရတပုန်တွေကမြန်မာအစိုးရလူမျိုးရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကတံပြန်ချိန်မုန်းတဲ့စစ်စင်ရေးတွေပြုလုပ်ခဲ့ခြင်းကစလို့နေဆက်ကိုဖျက်ဆီးပြီးတော့ထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာ6သိန်းနီးပါးရှိနေပြီလို့ရိုက်တာသတင်းမှရေးသားထားပါတယ်။